ရုရှားနိုင်ငံမှာတချို့လုတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်နိုင်ငံသားတူဦးကိုရုရှားအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းရုရှားသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။တချို့လုတ်နေစဉ်အတွင်းအမေရိကန်နိုင်ငံသားပေါ်ဝေလန်ဆိုသူကိုဒီဇင်ဘာ28ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းနဲ့သူ့ကိုရာဇဝတ်မှုနဲ့အမှုဖွင့်လိုက်ကြောင်းရုရှားလုံခြုံရေးဌာန FSB ကတင်းလာနေမှာကြေညာချက်ထုတ်ပြန်ပါတယ်။တခြားအသေးစိတ်အချက်လက်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့ပြည်မှုထင်ရှားကြောင်းတွေ့ရှိခဲ့ရင်တော့ဝေလန်အနေနဲ့ထောင်ဒဏ်အနည်း20အထိကြားခံရနိုင်တယ်လို့ရုရှားအစိုးရပိုင်းတက်စ်သတင်းဌာနမှဖော်ပြထားပါတယ်။ရုရှားအာဏာပိုင်တွေကအမေရိကန်နိုင်ငံသားတူဦးအဲ့ဒီလိုဖမ်းဆီးထားတဲ့ကိစ္စကိုသူတို့သိရှိတာပြီးဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကတင်းလာနေမှပြောပါတယ်။အခုလိုဖမ်းဆီးထားတဲ့ကိစ္စအတွက်ရုရှားနိုင်ငံရဲ့ဌာနကသူတို့ကိုတရားဝင်အသိပေးအကြောင်းကြားထားကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရက VOA ကိုအီးမေးလ်ကတစ်ဆင့်အကြောင်းပြန်ခဲ့ပါတယ်။ဗီယက်နာသဘောတူညီချက်အရရုရှားအနေနဲ့ဖမ်းဆီးခံထားရသူအတွက်ရှင်းနေငါပေးရမှာဖြစ်ကြောင်းသူကိုတွေးခင်ရဖို့ရုရှားအာဏာပိုင်ဌာနအကြောင်းကြားထားပြီးရုရှားဘက်ကလည်းခွင့်ပြုပေးလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနရဲ့အီးမေးလ်မှာဖော်ပြထားပါတယ်။တခြားအသေးစိတ်အချက်အလက်တွေတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။